ဆီးရီးယားနိုင်ငံကအဲစစ်သွေးကြွတွေကိုအမေရိကန်ကြောတောက်နောက်ခံပေးထားတဲ့ဆီးရီးယားဒီမိုကရက်တစ် SDF တပ်တွေကနောက်ဆုံးအခြေအဖြစ်နဲ့နိုင်ငံရဲ့အရှိမျောက်ဘက်ဘာဂူးမြို့မှာစစ်စင်ရေးကြီးပြုတ်လုနေတာကြောင့်တိုက်ပွဲတွေပြင်းထန်ဖြစ်ပွားနေပါတယ်။ကယ်လီဖိတ်အုပ်ချုပ်ရေးဒေသထူထောင်မှုဂျိုးပန်းနေတဲ့နောက်ဆုံးလက်ကျန် IS သွေးကြွတွေကိုဒေသစံတော်ချိန်တင်းငွေ6နာရီလောက်မှာထိုးစစ်ဆင်လာဖြစ်ကြောင်း SDF တပ်ခွင့်ပြောခွင့်ရကပြောပါတယ်။ IS တွေကိုဘာသာကိုလည်းနဲ့ချဖို့ပြီးရတဲ့အချိန်ကြော်သွားပြီမို့ SDF တပ်ပြောခွင့်ရမစ္စတာဖာကသူ့ Twitter မှာရေးပါတယ်။အခုအချိန်အား ISD ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်နေမျိုးတွေကို SDF ကပြန်လည်ရယူဖို့အဆင်သင့်ဖြစ်နေပြီလို့ဆိုပါတယ်။ရွက်ပြင်တဲတွေနဲ့အဆောက်အုံတွေပြိုကျက်ပြက်တွေကြားမှာရှိနေတဲ့အဲ့ဒီဒေတာမှာဆစ်စင်ကြီးလောက်ရတာခက်ခဲကြောင်းနဲ့ပြောပါတယ်။ ISD ကတူးမြောင်းလှိုင်ကောင်းတဲ့ဂူတွေကိုဆက်ဆက်ထားတဲ့လမ်းကြောင်းတွေကနေပုံကွယ်ပြီးတံမြန်တိုက်ခိုက်မှုတွေလုပ်နေတာပါ။ ISD ရဲ့လှိုင်ကောင်းစနစ်ဟာတမိုင်ကျော်လောက်ရှိပေမဲ့ရှုပ်ထွေးပြီးထောင်ချောက်ဘုံတွေကလည်းတက်ဆင်ထားတယ်လို့ဆိုပါတယ်